ကျမွေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ2188ဦးရှိခဲ့ပြီးပိုးတွေ့တဲ့သူ1818ယောက်ရှိပါတယ်။ပိုးတွေ့ရာခိုင်နှုန်း 9.31 ရာခိုင်နှုန်းမှာသေဆုံးသွားသူ64ဦးရှိပါတယ်။သေဆုံးမှုရာနှုန်း 3.82 ရာခိုင်နှုန်းလို့ပြောပါတယ်။ဒီကနေ့ထိဆိုရင်တရားဝင်ဆေးရပိုးတွေ့သူစုစုပေါင်း 45,163 ဦးရှိနေပါပြီ။လူမှုကူညီဆောက်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စီးရင်ထက်များနိုင်စရာရှိတယ်လို့ပြောကြပါဗျ။ Ranger ဒုက္ခသည်စခန်းတွေမှာတော့ကာကွယ်ဆေးနှလုံးလုံးကိုတချို့ကရပ်ပြီးကြလို့ပြီးလို့ IOM လို့အားပေးသူမနူမာရရှိဒ်က VOA ရဲ့ဘင်္ဂလားအစီအစဉ်ကိုပြောကြပါဗျ။ ADB ရဲ့အစီအစဉ်ခါမှာဇာမာတော့မြန်မာပါကစ္စတန်နဲ့ Vietnam နိုင်ငံတွေမှာလူရည်ရဲ့ဆေးရခိုင်နှုန်းအောက်ပဲကာကွယ်ဆေးထိုးပြီးကြပြီးစင်ကာပူနိုင်ငံမှာတော့80ရာခိုင်နှုန်းလောက်ထိုးပြီးကြပြီလို့ဆိုပါတယ်။စင်ကာစားပါ46နိုင်ငံမှာတော့ဩဂုတ်လ31ရက်ထိလူရည်ရဲ့28.89ရာခိုင်နှုန်းထိုးပြီးပြီလို့ပြောပါတယ်။ COVID ကကြောင့်အာရှတစ်ခွင်မှာ2021စီးပွားရေးတိုးတက်မှု 9.1 ရာခိုင်နှုန်းကနေ2022မှာ 5.4 ရာခိုင်နှုန်းကိုကျသွားမယ်လို့ ADB ကဟောကိန်းထုတ်လိုက်ပါတယ်။မြန်မာနိုင်ငံကတော့2021မှာ18ရာခိုင်နှုန်းစီးပွားရေးကျသွားမယ်လို့ဆိုပါတယ်။အာရှငွေဖောင်းပွားမှုကလည်း2021မှာ 2.2 ရာခိုင်နှုန်းကနေ2022မှာ 1.9 ရာခိုင်နှုန်းကိုတက်သွားမှာဖြစ်ပြီးမြန်မာရဲ့ငွေဖောင်းပွားမှုက2021မှာ 6.2 ရာခိုင်နှုန်းရှိတယ်လို့ ADB ကပြောပါတယ်ခင်ဗျ။